တော်ရရှိမှာခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲစကဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့တရားရုံးချုပ်ရှင်းနေကြီးဦးစန်းမောင်နဲ့သတင်းစာဆရာတယောက်ဖြစ်သူဦးစီသူအောင်မြင့်တို့ဖြစ်ကြပါတယ်အခုပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံရဲ့အစိုးရအသစ်ပြောင်းလဲရေးလွှတ်တော်အသစ်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးတော့သတင်းတွေကျွန်တော်တို့တော်တော်စုံစုံပဲကြားခဲ့ကြပါတယ်အဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော်တော်ရှင်အပေါင်းလည်းပဲအတော်အသင့်ကြားပြီးကြဖြစ်မှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုလာမယ့်ဒုတိယအကြိမ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တို့အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုဘယ်သူဘောအောင်တာဝန်ပေးမယ်ဆိုတာကိုကြေညာလိုက်ပါပြီ။အဲ့ဒီမှာဥက္ကဋ္ဌ2ယောက်နဲ့ဒုတိယဥက္ကဋ္ဌ2ယောက်ထဲမှာဦးဝင်းမြင့်ကတော့မြန်မာတိုင်းရင်းသားဖြစ်ပြီးတော့ကျန်တဲ့3ယောက်ကတိုင်းရင်းသားတွေဖြစ်နေတာတွေ့ရတဲ့အတွက်ကြောင့်တော်တော်များများကပဲဒါကတော့တိုင်းရင်းသားစီးလုံးညီညွတ်ရေးကိုဦးဆောင်တဲ့အစီအစဉ်တစ်ရက်ဖြစ်တယ်ဆိုပြီးတော့ကျေနပ်အားရနေကြတာကိုကျွန်တော်တို့ကြားရပါတယ်။အဲ့တော့ဦးစမ်းမောင်စပြီးတော့ပြောပြပါအောင်ခင်ဗျ။ပဲလိုများသုံးသပ်မိပါတယ်။ဟုတ်ကဲ့ကျွန်တော
်ကပြည်သူ့လွှတ်တော်ဥဆောင်ကော်မတီပေါ့လေ။နော်ဒီကောက်ပွဲမှာလည်းရတဲ့ပါဠိကပုဂ္ဂိုလ်တွေကိုဒီနေ့တင်ပြသွားတယ်ပေါ့။ပထမကျွန်တော်တို့အဖွဲ့ကောင်းဆောင်ကကျွန်တော်ဦးဝင်းနေပေါ့။ဦးဝင်းစကားပြီးခဲ့တဲ့ယူကောက်ပွဲမှာတော့လည်းသူကပကင်းရပါတယ်။အခုကျတော့တာမွေးရပေါ့နော်
။ဟုတ်ကဲ့။
ဒါကျွန်တော်တို့အားရသူ့မှာအတွေ့အကြုံတွေရှိတယ်။နောက်တစ်ခါဥရီရလွှတ်တော်ဆိုတာကျွန်တော်ဥရီပြီးကြဘူးအဲ့တော့သူကလည်းဟိုရှင်းနေတယောက်ဆိုတော့ကျွန်တော်တို့ကဟိုအားရတယ်နောက်တစ်ခုကဒေါ်ဆန်းစုနဲ့သူကျွန်တော်တရားဥရီစုမှုရေးနဲ့ခုနကဒီနေ့မှသူကအတွေ့အမှုလုပ်ခဲ့တယ်လေကျန်တဲ့ပုံကူတွေကတော့တိုင်းနာပုံကူတွေပေါ့အဲ့တော့တိုင်းနာပုံကူတွေကလည်းဒီမှာဥမန်းဝင်းခိုင်တန်းဆိုလို့ရှိလို့ရှင်ကွယ်လွန်သွားတဲ့ဒီအာဇာနည်ကောင်းဆောင်ကြီးတရားပေါ့နော
်ဟုတ်ကဲ့မမခိုင်
မီးဖြစ်တော့
တော်တော်မမခိုင်အမီးလို့ပြောတယ်ဟုတ်ကဲ့ခင်ဗျာ
အဲအာဇာနည်မျိုးတည်ဦးမရှိဆိုလို့ပေါ့ရနော်အဲ့တော့တော်စားနေလဲဆိုတွဲမိတာပေါ့နော်အဲဒါလေးကိုကျွန်တော်တော်တော်အားရပါတယ်အဲ့တော့ဒီလိုအခုရွေးချယ်တဲ့နေရာမှာ team work ပေါ့နော်တိုက်ပြလဲဟိုကျွန်တော်တို့ဒီတိုင်းသားလူမျိုးတွေကလည်းရှိတယ်လေဟုတ်လားဒီအဲ့ဒါကို team work ပေါ့ဒီဥစ္စာကိုရွေးတာကျွန်တော်တော်လေးသဘောကျပါတယ်အဲ့တော့အခုလိုအချိန်မှာကသူ့ကောင်းတယောက်ကောင်းလည်းမရဘူးအများနဲ့အဖွဲ့နဲ့ကျွန်တော်လုပ်ရမှာလို့ဖြစ်နေတယ်ဒီမှာအတွေ့အကြုံရှိတဲ့ပုံစံတွေပါတယ်ရှေ့နေတွေပါတယ်တိုင်းသားတွေပါတယ်အဒီဥစာဒီရွေးချယ်မှုကတော့ပဏာမနေတယ်ကျွန်တော်အဲ့တော့အမှန်အားရပါတယ်အဲ့တော့နောက်အစိုးရဖွဲ့ရလဲကျွန်တော်ဒါမျိုးပဲလာလိမ့်မယ်လို့ကျွန်တော်ထင်တယ်လေဒါဘာလို့လဲဆိုတော့ကျွန်တော်ဒေါ်စားစီကိုယ်တိုင်ကလည်းကျွန်တော်အခုတော်တော်လေ့လာတာကဗုဒ္ဓရဲ့ဒီအပိဓမ္မာပေါ့နော်ဒီပုံမှာသူကအခြေခံတယ်အဲ့တော့ဗုဒ္ဓရဲ့အခြေခံတဲ့အခါကျတော့ကျွန်တော်လေးခုပေါ့ပြပြတဲ့ဆန္ဒရှိရမယ်လွန်ခဲ့တဲ့ဝိရိယရှိရမယ်ထက်သန်တဲ့စိတ်ရှိရမယ်ထက်မဲ့တဲ့ပညာရှိရမယ်ဒါကျွန်တော်တို့ဒီရှိနေရဲ့အတင်းအဆီမှာလည်းဒေါ်စားကပြောတာခဏခဏသူပြောတယ်ကျွန်တော်ဒီသူကပုံကိုရေပေါ့လေအမားဘောကြီးနဲ့ဆရာလို့ဆိုရင်သူစူးစိပန်ဆိုပြီးတော့ဒါောင်းလဲဟိုနိုင်ငံခြားပုံတယ်သူကမေးတော့သူကတော့မဟုတ်ပါဘူးပြောပေါ့တိုင်းမလေးကကျွန်တော်တို့ဒေါ်စားစုကြည်လူ့ကိုယ်ကံမှုကြည့်ရတာကျွန်တော်တို့ကဘာရှိရင်တခြားကောင်းဆောင်တယ်သူကမတူဘူးမတူတာပါဆိုအမ်ဒန်တိခန့်စိတ်ရှိတယ်ခွင့်လွှတ်တဲ့စိတ်ရှိတယ်နော်ဥအောင်သားအတုပါဆိုတူရင်သွားခဲ့တယ်ဒါဒီကိုကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဒေါ်စားစုကလန်တစ်ကိုဖောက်တယ်ကျွန်တော်တို့လောင်းလိုက်တာမဟုတ်လန်တစ်ကိုဖောက်ကဘာဘာဘလူးမှဘယ်မှမရှိတဲ့ကျွန်တော်ဗုဒ္ဓဝါဒရဲ့ပါဠိဆယ်ပါးပေါ့နော်ဒီပေါ်မှာသူကနေပြီးတော့နင်းနေရပြီးတော့သွားတာကျွန်တော်တို့တွေ့ရတယ်အဲဘလူးကမှလည်းအာဂရမထာကိုအကုန်လုံးကျွန်တော်တို့ခွင့်လွှတ်တယ်နောက်ပြီးတော့အခုရွေးတဲ့ပုဂ္ဂိုလ်တွေအကုန်လုံးကလည်းဒီလမ်းကြောင်းကိုညွန်ပြနေတယ်ကျွန်တော်တို့တွေ့ရတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ဥစွာပထမပြောရမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြီးဒီဗုဒ္ဓဝါဒဆိုင်တဲ့တမိဖြစ်ုံနဲ့ကကျွန်တော်တို့ဗုဒ္ဓဝါဒတွေ့ရကောင်းဆိုပြီးတော့ဒီစောက်တို့တော့ကျွန်တော်ထွက်လာတာကျွန်တော်တွေ့ရတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့တော့အခုလိုရွေးချယ်တာဒေါ်စားစုကြီးကလမ်းတစ်ခုရှောက်နေတယ်ကျွန်တော်တို့ဒီညွန်မှန်းတဲ့တိုင်းတောင်မကဘူးတော်တော်ကြီးပြည်ပြည်ဝကဆောင်ရတာကိုအားရစရာကျွန်တော်တွေ့ပါတယ်အခုလိုအခုပြောက်ကလာအမတန်တိမ်မွေ့ပြီးတော့နူးညံ့တဲ့ကာလမှာဘာမှကျွန်တော်အထင်တော့မရှိအောင်တယောက်တယောက်ကညူညီနဲ့စိတ်ထားမထားပဲနဲ့ကျွန်တော်ခွတ်တဲ့စိတ်ထားနဲ့ဆောင်ရွက်တာဒီအခုစလာတဲ့လွတ်တော်ဥဆောင်ကော်မတီရွေးကောက်ပွဲကစပြီးတော့လူရွေးတာစတော့ကျွန်တော်ချေရှားရဲဆိုတော့ကျွန်တော်ပထမပြောရင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟိုဒေါ်အောင်ဆန်းစုကြည်ကလည်းပြောထားခဲ့တာပဲလေတိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ပြန်လဲရင်ကြားစီရေးကိုဦးစားပေးပြီးတော့သူလုပ်မယ်ဘသူပေါ်ပါကမှနောက်ကျောင်းပြန်ပြီးအရေးယူတာမျိုးတွေလုပ်နေတော့ဘူးအတိတ်ကိုသင်ခန်းစာပဲယူမယ်နော်အတိတ်ကိုချီနှောင်ထားမှာမဟုတ်ဘူးဆိုတဲ့စကားတွေပြောသွားကျွန်တော်တော်တော်လေးပဲသဘောကျပါတယ်ဒီတော့ဒေါ်အောင်ဆန်းစုကြည်ကအခုလိုတိုင်းရင်းသားတွေကိုနေရာပေးလိုက်တဲ့ထဲထဲမှာမှတခါတိုင်းရင်းသား၃ယောက်ထဲထဲမှာမှအိုးဦးတီခွန်မြတ်ဆိုလို့ရှိရင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီကနော်အတိုက်အခံပါတီကပုံကူတယောက်ဖြစ်နေတယ်အဲ့တော့ဒါတွေကိုကြည်ချင်းအဖြစ်ဘဲပါတီရဲ့ဒါလူမျိုးရဲ့ဆိုတာတွေကိုသူကမစင်စားပဲနဲ့တိုင်းရင်းသားစီးလုံးညီညွတ်ရေးကိုဦးစားပေးပြီးတော့ပြန်လဲရင်ကြားစီရေးကိုဦးစားပေးပြီးတော့ဒီဖွဲ့စည်းလှုပ်ဆောင်သွားမယ်ဆိုတာကိုကျွန်တော်တို့မြင်ရတာပေါ့လေကဲပြောပါအောင်ခင်ဗျာဦးစီသူအောင်မြင့်အမြင်ကြားပြရစေဦးလား
ကျွန်တော်တို့ဒီမှာအဲ့ဒီတိုင်းသားစီးလုံးညီညွတ်ရေးတန်းတူရေးတွေနဲ့ပြောမယ်ဆိုရင်2008ဖွဲ့စည်းပုံအရတွင်တော့ကျွတ်တော်ရဲ့ဖွဲ့စည်းပုံကဟိုသိပြီးတော့မှ ကီလိုညို့ရေးကိုဖော်ပြနိုင်တဲ့ဓာတ်ညို့ရေးကိုဖော်ပြနိုင်တဲ့ပုံသဏ္ဍာန်ကတော့မရှိသေးဘူးအထူးသဖြင့်အမျိုးသားလွတ်တော်ဖွဲ့စည်းပုံပေါ့နော်ဘာဖြစ်လို့လဲဆိုတော့တကယ်တကယ်ကျတော့အမျိုးသားလွတ်တော်ဆိုတဲ့ဟာကဟိုတိုင်းသားတွေဓာတ်ညို့ရေးတူနဲ့အဲ့ဒီမှာပါဝင်ရမယ်ပြီးရင်အမျိုးသားလွတ်တော်ကဖွဲ့စည်းပုံထဲမှာဗာရေးထားတယ်လဲဆိုတဲ့ခါကျတော့ပြည်တော်ဟိုပြည်သူလွတ်တော်နဲ့သူကဓာတ်ညို့ရှိတယ်လို့သူအဲ့လိုရေးထားတယ်ဒါပေမဲ့လည်းဟိုတကယ်တကယ်ကြီးလိုက်တဲ့ခါကျတော့ဥပဒေတွေပါပြည်သူတဲ့စီမှာဟိုနှစ်ဖက်အငင်းပွားမှုတွေပါဖြစ်လာရင်ပြည်တော်စုလွတ်တော်မှာပေါင်းပြီးတော့မှမဲခွဲဖြေရှင်းတဲ့ခါကျတော့အမျိုးသားလွတ်တော်ဆိုတာကဟိုသိပ်ပြီးတော့မှဓာတ်ညို့ရှိသူရှိတဲ့အနေအထားတွေမရှိဘူးဒါတွေကတော့ဟိုပြောမယ်ဆိုရင်တော့နောက်ခါနောက်ကာလမှာဖွဲ့စည်းပုံပြင်တယ်ဆိုရင်တော့ပြင်ပေးရမှာပေါ့နော်နိုင်ငံတကာမှာရှိတဲ့အထက်လွတ်တော်အောက်လွတ်တော်ပုံစံမျိုးပေါ့အဲဥပဒေတစ်ခုပြည်သူ့တော့မယ်ဆိုရင်လွတ်တော်နှစ်ခုစလုံးကသဘောတူမှဒါသူကဥပဒေအဖြစ်အတီးဖြစ်တယ်ဆိုတဲ့ဟာမျိုးတွေကိုနောက်ပြရမှာပေါ့ဒါပေမဲ့အခုလိုမပြင်နိုင်ခင်ဆက်ကြားမှာတော့ဒီလွတ်တော်တွေကိုတာဝန်ယူတဲ့လူတွေကိုဟိုတိုင်းသားတွေတတ်နိုင်သလောက်ဟိုတာဝန်ယူဖို့ထည့်ပေးတယ်ဆိုတဲ့ဥစ္စာကတော့ဒါတိုင်းသားစီလုံးညီရေကိုဦးတည်တဲ့စိတ်ဓာတ်တွေနဲ့လုပ်ပေးတယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရတော့ဒါတရုတ်ကိုကောင်းပါလားစနစ်တကျပြင်ဆင်ပြီးတော့လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့နိုင်ငံမှာကအခုကဘာနဲ့အလားသဏ္ဍာန်တူလဲဆိုတော့အင်အိုအင်ပြည့်ကြီးကိုပြန်ပြီးတော့အစ်စ်ပြန်ထူထောင်ရတဲ့ပုံစံမျိုးနော်ဟိုဘက်ကမိဖို့ကြောင့်ဘက်ကအရင်စပြင်မလားဝရန်တာစပြင်မလားဘယ်ဘက်ကတိုင်နေအစ်စ်ပြန်လုပ်မလဲဆိုတာမျိုးပေါ့လေအဲ့တော့တိုင်းရင်းသားတွေကလည်းပဲကျွန်တော်တို့မြန်မာနိုင်ငံမှာဘယ်နိုင်ငံနဲ့မှမတူဘူးတိုင်းရင်းသားလူမျိုးစုတွေအများကြီးရှိတယ်အဲ့တော့ဒီတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအမြဲတမ်းစဉ်းစားပေးရမှာပဲတစ်ချိန်တုန်းကကျွန်တော်တို့ပြောတန်ဆိုတန်နေကြားခဲ့ကြရတာပေါ့လေဒီမှာဒီမိုကရေစီရေးလှုပ်ရှားနေကြတဲ့ဒီ activist တွေနော်လှုပ်ရှားသူတွေကြားထဲမှာကိုပဲဗမာတွေကလူမျိုးကြီးဝါဒကျင့်သုံးနေနေရာတကာမှာဗမာတွေရဲ့နေရာကောင်းယူတယ်ဆိုပြီးသူတို့ပြောပြောပြီးတော့ဒီဗမာတွေပေါ်မှာမကျေနပ်တဲ့စိတ်တွေရှိနေတယ်ကျွန်တော်တို့ကြားခဲ့ကြရတယ်လေဥနုတို့ဖာစာပလတ်လက်ထက်တုန်းကလည်းပဲကျွန်တော်လွတ်လပ်ရပြီးတောင်းပါဟာလားတမရအဖြစ်နဲ့ရှမ်းလူမျိုးဦးဆတ်ရွှေတိုက်ကြီးကိုခံအားခဲ့တယ်ဗျာအဲပြီးတော့လည်းကကျတော့တက်တန်းစီသွားတော့ကကရင်ဗျာနော်ဥမန်းဝင်းမောင်နော်အဲ့လိုတိုင်းရင်းသားတွေသူတို့နေရာပေးခဲ့တယ်ဆိုတော့ဒါလေးတွေကအမှန်အဖြစ်အပေါ်ရန်ကြည့်လိုက်ရင်တော့အမှတ်တမဲ့ဆိုရင်မသိတာဘူးပေါ့ဒါမှလို့ဒီလိုနေရာပေးလိုက်ခြင်းအဖြစ်ဒါကတိုင်းရင်းသားတွေရင်ထဲမှာဘလောက်သူတို့ဟလာကြည်နူးသွားမလဲပီတိဖြစ်သွားမလဲဆိုတာဒါကျွန်တော်တို့ခံမှန်းလို့ရပါတယ်လေအဲ့တော့အခုတိုင်းရင်းသားအစည်းအဝေးကိုဦးစားပေးသွားမယ်ဆိုရှင်ဒါကပြဿနာပြည်လဲရေးအတွက်ကောင်းမွန်တဲ့အစီအစဉ်တရားလို့ကျွန်တော်ယူဆရမှာပေါ့အဲ့တော့ဒီအခုဒီမိုကရေစီနိုင်ငံထူထောင်မယ်ဒီမိုကရေစီရေးကိုကျွန်တော်တို့ကူးပြောင်းနေတယ်ဆိုတော့ဒီသမရဦးသိန်းစင်ကလည်းပဲတနေ့ကပြောသွားတဲ့စကားထဲမှာသူတို့၅နှစ်တက်တန်းကာလအတွင်းမှာဒီဒီမိုကရေစီရေးအတွက်ကိုအခြေခံအုတ်မြစ်တွေကောင်းကောင်းကြီးချပေးနိုင်ခဲ့တယ်ဆိုပြီးတော့အာဘတရပြောသွားတာတွေလည်းကြားရသေးတယ်ခင်ဗျဒီအစိုးရပြောင်းလဲရေးလွတ်တော်ပြောင်းလဲရေးကိစ္စတွေနဲ့ပတ်သက်ပြီးအခုဒီကြားနေမြင်နေရတဲ့အခြေအနေတွေပေါ်မှာထပ်ပြီးတော့ကျွန်တော်ဆွေးနွေးကြင်ပါသေးတယ်ဆရာဦးစန်းမောင်ကဗာများပြောလို့ပါလေခင်ဗ
ျကျွန်တော်ကတော့အားရတယ်အဲ့ဒါကကျွန်တော်တို့ကအစိုးရအဖွဲ့အပြောင်းလဲတွေနှစ်ဖက်ကော်မတီတွေဖွဲ့ပြီးတော့ပေါ့လေတစ်ဖက်ကဦးဝင်းစင်တစ်ဖက်ကလည်းဦးရထွတ်တို့ပေါင်းဆောင်နေကျွန်တော်လုပ်နေကြတယ်ဒီလိုညှိနှိုင်းတာကကောင်းတယ်လေကျွန်တော်တို့လည်းအဖြစ်လဲဆိုတဲ့ခါကျစနစ်တကျလေးပေါ့ဦးသိန်းစင်ကလည်းအဲဒါပြောခဲ့တဲ့စကားပဲသူ့စကားတိုင်းကျွန်တော်တို့တည်ရလို့ကျွန်တော်ပြောရမှာပေါ့လေအဲ့တော့ပြီးခဲ့တဲ့ကိစ္စတွေကထားပါတော့သို့တော်လည်းကျွန်တော်ဦးသိန်းစင်ကိုချီးကျူးတာကတော့ဒီမိုကရေစီကူပြောင်းရေးအတွက်ကိုဒီကောက်ပွဲကိုတရားမျှတစွာကျင်းပပေးခဲ့တယ်ဒါကိုကျွန်တော်အထူးကိုစားဖြစ်ပါတယ်။ကျန်တဲ့ကိစ္စတွေကထားပါတော့လေသူလည်းဟိုသူတက်နိုင်တော့သူလုပ်ခဲ့ရတာကိုအခုကူပြောင်းကာလအတွက်ကိုကျွန်တော်အခုအချိန်ထိကတော့တော်တော်လေးဆောင်ရွက်ချက်တွေကပြည်စင်လည်းရှိတယ်။သူလည်းမိန့်ခွန်းပြောသွားတယ်မှာနှုတ်ဆက်မိန့်ခွန်းကလည်းကျွန်တော်တို့အဓိကဒါပဲပြောသွားတယ်။အဲသူပြောတာလည်းဒါကောင်းတယ်မှန်တယ်လို့ကျွန်တော်ယူဆရမှာပေါ့လေ။အဲ့တော့အရေးကြီးတာကကျွန်တော် transitional period ပေါ့အခုပြောင်းကာလမှာအထူးကတော့ဒီမှာတော်စုရဲ့ဒီ transitional period ပေါ့လေဒီ period မှာကျွန်တော်ကတော့ဒီတော်စုပြောလို့ပဲပြောချင်တာကတော့ဒီဥပဒေ rule of law ပေါ့လေဒါသိကျွန်တော်အရေးကြီးတယ် rule of law ဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့ဒီအထူးကတော့တရားစီရင်ရတာမှန်နိုင်ပေါ့လေဥပဒေပြုတယ်လို့လည်းပြုပေါ့ကျွန်တော်ဒီကနေပြီးတော့ enforcement ပေါ့နော်ဥပဒေကိုကျွန်တော်ကတော့အတီးပြုတ်ပေးရတဲ့ပုံစံတွေကလည်းလုပ်ပြီးကိုလိုတယ်။အဲဒီဥစ္စာအတွက်ကကျွန်တော်တို့စောင့်ကြည့်ရမှာပေါ့။အခုတော်စုကအမိုက်ကစားကောက်ခိုင်းနေပြီဆိုတော့ခါကြတော့ဒီအမိုက်ကောက်ခိုင်းနေရနေတော့ဒါအမိုက်နဲ့ပတ်သက်ပြီးတော့ပြစ်တာဥပဒေနဲ့မညီဘူးဥပဒေကျွန်တော်လုပ်ပေးရမယ်။ဒါကိုကျွန်တော်တို့နောက်ပြေဆုံးတန်ရဲဒါတို့ပါလို့ပေါ့လေ။ကျွန်တော်ဒီဟိုနေ့မှာကျွန်တော်ဖတ်ရတဲ့ digest မှာဖတ်ရတော့ဒီစင်ကာပူနိုင်ငံကဒီ secret TV မှာသူကနံပါတ်1မှာကျွန်တော်တို့နိုင်ငံသားတယောက်ကလေးစိတ်မှာသူက secret တွေတောက်သူကလေးစိတ်ကနေတော့ခေါ်ပြီးခွဲစားသူက secret တွေလို့ပြစ်သွားတယ်နောက်ကနေတော့ចောင်းသားလေးတယောက်ကလိုက်ပြီးတော့ကျွန်တော်တို့နိုင်ငံမှာဒီလို secret တွေပြစ်တာဟိုအမိုက်ပုံးနဲ့ပြရမပြစ်လို့ရှိလို့ရှိရင်ဒါကျွန်တော်တို့ဒါဥပဒေချိုးပေါက်တာပါဆိုတော့ဒီအသေးစိတ်ပေါ့လေဒါလေးတွေအားစပေါ့လေလုတ်သွားတယ်ပေါ့အဲ့ဒါကိုကျွန်တော်တို့နမူနာယူတယ်လို့ပဲပြောရမှန်းပြောရဘူးတော်စုကသူကိုယ်တိုင်ကတော့ကော်မှုမှာစင်ကောက်ပြီးတော့ဒါကိုလုတ်သွားတယ် ဥသိစီကလည်းအာနာကိုကျွန်တော်တို့တော်စုလက်ထက်ကိုလွှဲဖို့ပေါ့လေသူတမနာဖြစ်တာပြတာပါတာကျွန်တော်ကတော့တမနာရဲ့အချက်ကအဓိပ္ပာယ်လိုပဲကျွန်တော်ပြောချင်တယ်ဒီအဓိပ္ပာယ်တော်စမ်းကြည့်လိုပဲကျွန်တော်ပြောချင်တယ်အဲ့တော့သူကကျွန်တော်တို့မင်းသားလည်းဖြစ်တဲ့ခါကျတော့စီကမ်းမိုင်းကျတော့မိန်းမတွေကကျွန်တော်တို့ယောက်ျားတွေပို့ပြီးတော့ပေါ့လေဆော့ဆောင်နေတယ်ကျွန်တော်တို့ဒါအိမ်မှာဖလက်ကလေးတွေစီတာအစအဲ့ဒါကျွန်တော်တို့ကြမ်းတိုက်တာအစဒါမျိုးလေးတွေပေါ့အသေးစိတ်လေးနေတဲ့ခါကျတော့ကျွန်တော်ကဒီအသေးကူပြောင်းရေးကာလမှာအခုကျွန်တော်တို့ချောမဖြစ်သွားရင်နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်တို့ပို့ပြီးတော့စိတ်ချစရာအကောင်းတဲ့အချက်လက်တွေကျွန်တော်တွေ့မြင်ရမယ်လို့ကျွန်တော်တော့ကြိုကြည့်ပါတယ်ဦးခွန်မနေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာခုနကတော့
ဟုတ်ပါတယ
်သမရဥသိန်းစိန်ပြောသွားဆိုသွားတာတွေဒီမိုကရေစီအတွင်းကူပြောင်းရေးတွေနဲ့ပတ်သက်ပြီးတော့ကိုစီသူအောင်မြင့်ရဲ့အမြင်တွေကြားပြတယ်ဟုတ်လားဗျအ
ဲသမရဥသိန်းစိန်ပြောတဲ့ဟာတွေကိုကျွန်တော်သေချာဟိုဘာလဲလေ့လာကြည့်ပါတယ်လေ့လာကြည့်တဲ့အခါကျတော့သူပြောတဲ့နေရာမှာမှန်တာတွေအများကြီးပါပါတယ်ဒီသမရဦးသိန်းစိန်တာဝန်ယူနှစ်တာကာလကိုကျွန်တော်တို့ပိုင်းခြားပြီးတော့ကြည့်မယ်ဆိုရင်သူအောင်မြင်တာတွေရောမအောင်မြင်တာတွေရောဟိုကျွန်တော်တို့တွေ့ရမှာပါပဲဥမာသူတာဝန်ဆယူကစားဆိုတာအားလုံးသိပြီးတဲ့အတိုင်းပဲဘုရင်မကြီးတန်းရွှေရတာအာဏာရှင်စနစ်နဲ့တိုင်းပြည်ကိုအုပ်ချုပ်နေတာအဲ့တော့သူအာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အခါကျတော့တိုင်းပြည်ကလည်းသိတဲ့အတိုင်းပဲစီးပွားရေးပညာရေးအကုန်လုံးအဖက်ဖက်ကနှိတ်ကြပြီးတော့မှတော်တော်ဆိုးဆိုးဝါးဟိုဖြစ်နေတဲ့အခြေအနေမျိုးပါအဲ့ဒီအခြေအနေမျိုးမှာသူကနှစ်ခုပေါ့တိုင်းပြည်ထူထောင်ရေးကိုလည်းသူလှုပ်ရတယ်အပြီးတော့နောက်ဒုတိယတစ်ခုကကျတော့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုလည်းသူလှုပ်ရတယ်အဲ့မှာသူလှုပ်ရတာတွေတော့ဟိုအများကြီးပါပဲအချင်းထောင်ထဲမှာရောက်နေတဲ့နိုင်ငံရေးသမားတွေအကုန်လုံးကိုလည်းသူကအဲ့ဒါလှုပ်ပေးတာတွေလှုပ်ရတယ်ဟိုအောက်ကိုရောက်နေတဲ့ဒီစီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာဖိတ်ဆို့ထားတာတွေကိုလည်းပွင့်အောင်သူလှုပ်ပေးရတယ်အပြီးတော့မှဒီမိုကရေစီအတွင်းကူးပြောင်းရေးပုံစံပြည်ပြည်ပြင်းဖြစ်လာအောင်ဒေါက်ဆန်းစုကြည်တို့နဲ့ညှိနှိုင်းပြီးတော့မှလွတ်တော်တဲ့ရောက်အောင်သူလှုပ်ရတယ်အခြားသောသူစွမ်းဆောင်တာတွေအများကြီးပါပဲအဲနောက်ဟိုစာနေစင်းလွတ်လပ်ခွင့်ရအောင်သူလုပ်ပေးရတယ်ဒါအများကြီးပါပဲသူ့ကိုဟိုအမှတ်ပေးဖို့သင့်ပါတယ်အဲဒါပေမဲ့လည်းတခုရှိတာကသူဟာသူ့ဘာသာသူစိတ်ကြိုက်တော့သူလုပ်ခွင့်မရခဲ့ဘူးဘုရင်မကြီးတန်းရွှေကနေရာချသွားပေးတဲ့လူတွေအပေါ်မှာပဲသူကဥဆောင်ပြီးလုပ်ရတဲ့ခါကျတော့စိတ်သွားလိုက်သူကိုတော့မပါခဲ့ဘူးပေါ့အဲဒီမှာမောင်မြင်မှုတာတွေလည်းအများကြီးရှိတယ်ဥမာအဖြစ်ဆိုရင်တိုင်းပြည်မှာအဓိကကျွန်တော်တို့တိုင်းပြည်မှာအဓိကလိုအပ်နေတာကဒါအလုတ်ကင်ပေါ်များရေးပေါ့နော်အလုတ်ကင်ရှားပါတာကိုအဲ့တော့အလုတ်ကင်ရှားပါတဲ့ခါကျတော့နိုင်ငံတကာကိုထွက်ပြီးတော့အလုတ်လုပ်ရတဲ့အနေအထားတွေအဲ့ဒီဥစ္စာတွေကိုတော့သူကပြပြဝါပို့ပြီးတော့မှကောင်းလာအောင်သူမလုပ်ပြီးနိုင်ပေးခဲ့ဘူးပြီးတော့မှသတင်းမီဒီယာလွတ်လပ်ခွင့်ဆိုရင်လည်းပုံနှိပ်မီဒီယာလောက်မှာကိုပဲလွတ်လပ်ခွင့်ရအောင်သူဆောင်ကျင်းပေးနိုင်ခဲ့တယ်။ကြံတဲ့ဗီဒီယိုတို့ရုပ်သံလို့ဆိုရင်တော့ဒီနေ့ချိန်ထိသူဒါတွေလုပ်ပြီးမနိုင်ပေးခဲ့ဘူး။နောက်အရေးကြီးဆုံးတစ်ချက်ကတော့တိုက်ပြည်မှာစီးပွားရေးတွေဖွံ့ဖြိုးတိုးတက်လာဖို့ရောအကုန်လုံးအရေးကြီးတဲ့ချက်တစ်ခုကတော့အာဂရီလိုက်စားမှုတက်ဖြစ်ရေး။ဒါကိုတော့သူမလုပ်ပြီးနိုင်ခဲ့ဘူးပေါ့နော်အဲ့ဒါမျိုးတွေ။အဲ့တော့အဂိလိုက်စားမှုတွေမလုပ်ပေးနိုင်ခဲ့တဲ့ခါကျတော့အစိုးရရန်တရားရဲ့စွမ်းဆောင်ရည်မြင့်တင်တာမျိုးတွေကိုလည်းသူမလုပ်ပေးနိုင်ခဲ့ပြီ။နောက်တစ်ခုကသူ့လက်ထက်မှာဆိုရင်အရေးလည်းကြီးတယ်သူအကြီးကျယ်လည်းသူစူးစမ်းတာပေါ့အဲ့ဒါဘာလဲဆိုတော့ဒီလက်နက်ကင်တိုက်ပွဲတွေချုပ်ငြိမ်းသွားအောင်ညဉ့်ညဉ့်လေးဟိုဖွံ့ဖြိုးလာအောင်ဒါတွေသူလုပ်တယ်ဒါပေမဲ့လည်းသူ့သက်တမ်းသာကုန်သွားတယ်သူစူးစမ်းတော့တော့အရာမထင်ခဲ့ဘူးပေါ့အပြည့်အစာချုပ်တစ်ခုကတော့ဟိုရပြီးဆိုပေမဲ့လည်းဒီအပြည့်အစာချုပ်ထဲမှာအားလုံးကဟိုမပါဝင်နိုင်ခဲ့ဘူးတော်အဲ့ဒါတွေကနောက်ဆိုးရကိုသူလက်ဆင့်ကမ်းခဲ့တယ်ဆိုပြီးတော့သူပြောသွားတယ်အဲသူ့ရဲ့အရေးကြီးဆုံးသူ့ရဲ့ဟိုချီးကျူးရမယ့်အချက်တစ်ချက်ကတော့ဒီသမိုင်းဝင်ပေါ့သမိုင်းဝင်ဆိုတဲ့ဥစ္စာကဒီနှစ်ပေါင်းများစွာအတွင်းမှာကျွန်တော်လွတ်လပ်ရပြီးကလေးကဒီပါတီတစ်ခုကနေပြီးတော့မှအာဏာရတာတဲ့အခြားပြည်လူထုကရွေးကောက်တင်မြှောက်လိုက်တဲ့ပါတီတစ်ခုကိုဟိုအေးအေးချမ်းချမ်းနဲ့အာဏာလွှဲပြောင်းပေးလိုက်တယ်ဆိုတာကဒါဒီချိန်မှာပဲပြည်ချာချာလုတ်ကင်နေကြတာကိုတွေ့ရတယ်ဆိုတော့ဒါသမိုင်းဝင်ပါပဲဆိုတော့သူ့ရဲ့ဟိုအောင်မြင်မှုတွေအများကြီးရှိပြီမဲ့လဲဒါသမရဦးသိန်းစေရဲ့လုပ်ရက်တွေကဒါဂွန်ပြူထိုက်ပါတယ်သူ့ကိုလည်းချိုးဆိုထိုက်ပါတယ်လို့ဆိုတော့ကျွန်တော်သိပါတယ
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ကိုစီစောမြင့်ပြောသလိုပဲကျွန်တော်တို့မြန်မာနိုင်ငံမှာကပြဿနာတွေလားစိန်ခေါ်မှုတွေအားနည်းချက်တွေကအများကြီးပဲရှိခဲ့တယ်ဗျာအဲ့တော့အဆအဆအရာရာကိုအကုန်လုံးပြန်ပြီးတော့စရတဲ့ပုံစံမျိုးအတားအပြင်ကိုပဲမကောင်းတဲ့အကျင့်စရိုက်တွေကိုပြန်လဲပြုပြင်ဖို့ဆိုတာကလည်းပဲအချိန်နဲ့တော့ပြေးရမှာပေါ့လေဒီတော့ဒီနိုင်ငံထဲမှာရှိနေတဲ့ပြဿနာတွေအကုန်လုံးကိုနော်ချက်ချင်းပြည်လည်သွားလိမ့်မယ်ဒီမိုကရေစီရရင်ငါတို့နိုင်ငံကြီးကောင်းမြေဆိုပြီးတော့တရေသေးပြောဆိုပြီးတော့ဟလာဟိုလောက်ကင်နေကြတဲ့ဟာတွေကဒါကကျွန်တော်တို့အဲ့ဒီလိုကြီးပြဿနာတွေအကုန်လုံးကချက်ချင်းကြီးပဲဒီမိုကရေစီရရင်ပြည်လည်သွားမယ်လို့ဆိုတဲ့အယူဆမျိုးတော့ကျွန်တော်တို့ထားလို့မရသေးဘူးပေါ့လေဒီမကောင်းတဲ့အကျင့်စရိုက်တွေမပြဿနာမျိုးစုံကိုဒီအရေးကြီးတာတွေအရင်ဦးစားပေးပြီးတော့ကြံတဲ့အစိပ်ပိုင်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ပြုပြင်ပြောင်းလဲသွားမှာအချိန်ကတော့နည်းနည်းတော့လိုမှာပါဒီတော့ခုနကပြောလိုပဲဒီအစိုးရအသစ်ပြောင်းလဲလာတဲ့အခါမှာဒေါက်ဆန်းစုကြည်ကတော့ तू ကအတတ်နိုင်ဆုံးเนาะ तू NLD ပါတီဝင်တွေအမတ်တွေကိုအရေးချင်းပြေးပေါအောင် तू ကစူးစမ်းပြီးတော့လှုပ်ဆောင်သွားမယ်ဆိုတော့ကျွန်တော်တို့လုံးဝတန်တရားမရှိဘူးခင်ဗျဒီတော့ဒီအစိုးရအသစ်အခုပြောင်းလဲဖြစ်လာတဲ့အခါမှာကျွန်တော်တို့ဘာတွေ ထပ်ပြီးတော့မျောလင်းရမလဲဘာတွေကိုစင်ကြရမလဲဆိုတာလေးတွေရောဆွေးနွေးလို့ရနိုင်မလားမသိဘူးဦးစံမောင်ပြောပါအောင်ခင်ဗျအ
ဓိကတော့ကျွန်တော်တို့ခုနကဒေါ်စုလက်ကင်ပဲလေဘူးတော်လောကကျွန်တော်တို့အရေးကြီးပါတယ်ဘူးတော်လောဆိုလို့ကျွန်တော်တို့ဒီလော့ဂီလော်ကြီးရဲ့မဟုတ်ပါလေကျွန်တော်တို့ကာမနီယာမှာပေါ့နော်ကျွန်တော်တို့ကန်တရားရဲ့စီမံဖန်တယ်မှုတွေလည်းကျွန်တော်တို့ကမျက်ကွယ်ပြုလို့မရအောင်ကန်ကောင်းအောင်လည်းကျွန်တော်လုပ်ကြရမှာပေါ့အခုဆိုရင်ကျွန်တော်တို့လက်စွာပြရဲ့ကျွန်တော်တို့အယူတက်ကကျွန်တော်တို့ပမာပြူကြွပြီဟာအဒီဥစ္စာလဲကျွန်တော်တို့ဒီလို transitional period မှာကျွန်တော်တို့ဒါငင်းရမဲ့လက္ခဏာတွေဒါကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်တို့လုပ်စရာတွေကတော့ဥနာဝပြောလို့ပေါ့လေအများကြီးပဲကျွန်တော်တို့ဥနာဝဒီဖွဲ့စည်းပုံကြီးကိုလည်းပြင်ဖို့ရှိတယ်နောက်တစ်ခုကဒေါ်စုကကဥနာတမနာဖြစ်မလားမဖြစ်လားဒါလဲကျွန်တော်တို့ကနည်းနည်းလေးစောင့်ကြည့်ရမယ်သဘောရှင်းတယ်အဲ့တော့ဘာလို့ဒီကဥနာဝဒီအနာပါတီကောင်းဆောင်ဖြစ်နေတဲ့ခါကျဆိုနီယာဂန်ဒီပေါ့လေလိုပဲသူက remote control ပေါ့လေဒါမှမဟုတ်ဆိုရင်အနိကပေါ့ဒါကိုကြီးကြပ်နိုင်တယ်လို့ကျွန်တော်ကမျှော်လင့်တယ်မျှော်လင့်တဲ့ခါကျတော့ဒီမိုကရီသွားမယ်ဆိုလို့ရှိရင်တော့ပြောရရင်တော့ခုနကအနည်းဆုံးပြောရရင်တော့ခုနပြည်သူကရွေးကောက်တယ်ပြည်သူကိုစားပြုရမယ်ပြည်သူကအုပ်ချုပ်ရမယ်ဟာလားဒီလင်ကွင်းရဲ့ get set နေကုန်မှာပါတဲ့တိုင်းပဲပေါ့ဒါပေမဲ့တကယ်တကယ်အသေးလေးကြတော့ကစာနယ်ဇင်းလွှတ်ခွင့်မီဒီယာလွှတ်ခွင့်ဟာလားကျွန်တော်တို့ခုနကဒီအားကြီးလိုက်စားမှုတိုက်ဖြစ်ရေးနော်ကျွန်တော်ပညာရေးကျမ်းပါရေးဒါတွေကျွန်တော်ကုန်လို့ရမယ်အဲ့တော့ခုနကဦးခင်မောင်ကြီးပြောသလိုပဲကျွန်တော်ကအင်ဂျက်ကြီးတစ်ခုခလာခုနကဒီလဲဝီတစ်ခုကျွန်တော်ရထားတာကိုရထားခါကျဒါကြီးကိုကျွန်တော်ခုနကတော်တော်စရာကျွန်တော်တို့ကဒစရီလျှောက်ပြင်နေရတာအဲ့ဒစရီဆိုတော့အဖက်ဘက်ကပဲဒီကျမ်းမာရေးပညာရေးလူမှုရေးနိုင်ငံရေးစီးပွားရေးအကုန်လျှောက်ကျွန်တော်ပြရမှာအဲ့တော့ပြရမှာဆိုတဲ့ခါကျတော့ကျွန်တော်ထင်တယ်လေအခုတက်တန်းမှာကတော့အကုန်လုံးပြင်ဖို့ဆိုတာမဖြစ်နိုင်ဘူးဒီကတော့ကျွန်တော်တို့ခုနကဒီမကောင်းတဲ့အရာတွေအကုန်လုံးကျွန်တော်တို့အမိုက်တွေရှင်းမိတဲ့အခါကျတော့မှနောက်တက်တန်းလာအောင်မှကျွန်တော်တို့ကပူပြော့ပါလေပြည်ပြင်းတဲ့ဒီမိုကရေစီနိုင်ငံအတွက်ကိုကျွန်တော်တို့ခြေလှမ်းနေလှမ်းနိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဟ
ုတ်ကဲ့ပါအ
ဲ့တော့လောလောဆယ်ကတော့ခုနကအခုချိန်တည်းကတော့ကျွန်တော်တို့ညီညာစွာကူပြောင်းရေးပါလေဒါကျွန်တော်သိအရေးကြီးနေအဲ့ကျွန်တော်တို့ကိုယ်တိုင်လည်းဒါယုံကြည်ပါတယ်အခုချင်းကျွန်တော်တို့ဒေါ်စုအပေါ်မှာဒေါ်စုမှာအကောင်းဆုံးရည်ရှင်ကစင်စီယာဖြစ်တာပါလေစင်စီယာဆိုတော့အလုံးနဲ့လက်တွေ့နဲ့ကြိုက်ကတ်တဘောတရားနဲ့အလုံးနဲ့ကြိုက်အပြောနဲ့အလုံးနဲ့ကြိုက်ဒါကျွန်တော်သိရေးကြည့်ပါတယ်ပြောရင်ပြောတဲ့လှုပ်တယ်လှုပ်ရင်လှုပ်တဲ့တိုင်းပြောတယ်ဒီနှစ်ခုကကျွန်တော်ကြိုက်နေတဲ့အတွက်ဒီဥစ္စာကတကယ်ကမ္ဘာကောင်းဆောင်တွေမှာအရေးကြီးဆုံးချက်ပေါ့လေဒါအရေးကြီးဦးမယ်ဒါကလိုင်းပြောကြတာဒီတိုင်းပဲပေါ့ဒီစင်စီယာဖြစ်ရမယ်ဒါဘုရားအောင်ဆိုလဲစင်စီယာဖြစ်တယ်ယူတာဖြူစင်ဖြောက်မှတ်တယ်ပေါ့အဲ့ဒါကျွန်တော်သိရေးကြည့်တယ်အဲ့တော့ဒီဥစ္စာနဲ့ကျွန်တော်တို့ဘုရားဝါဒနဲ့ပေါင်းစပ်လို့ရှိလို့ရေကျွန်တော်နိုင်ငံကြီးကဒီညစာနဲ့တဖြည်းဖြည်းနဲ့တော့ကျွန်တော်တို့ခုနကဒီဥစ္စာလဲဟိုကာလလဲကောလီကာလဖြစ်နေပြီပေါ့လေတတ်တော်ရလဲကျွန်တော်ဒါအဲကောင်းတဲ့အဲယာစီဘက်ကိုကျွန်တော်ရောက်လာပြီသို့တော်လည်းပဲဒီနှစ်မှာတော့ကျွန်တော်တို့ခုနကအဲညူနဲ့ပတ်သက်ပြီးတော့ရှိတဲ့ခါကျတော့တဝါပြီးရနေပြီတော့ကျွန်တော်အထူးကူးဆန်းတယ်ဒါကကျွန်တော်မမျော်လင့်တဲ့ဒီဘာကောင်လဲကျွန်တော်တို့ရန်သူတွေပေါ့တဝါပြီးရနေရတော့အခုကျွန်တော်တို့တော်တော်များပြောနေကျွန်တော်ကလာငေးမဲလှုံလားဒါမှမဟုတ်လို့ရှိလို့ရှိရင်လေးပဲတိုင်မလားမူးကြီးပဲရွာမလားအပူကြီးပဲကဲမလားနော်မကြီးပဲမေးချုံမှာတိတ်အေးကြီးတယ်အဲ့တော့ကျွန်တော်တို့ကခုနကဒီမြင်ရတဲ့ညာမျိုးရောမမြင်ရတဲ့ညာတော့ကျွန်တော်သတိထားရမယ်သတိထားပြီးတော့ကျွန်တော်တို့ဒီဥစ္စာကို awareness ပေါ့သတိထားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဥစ္စာဘာပဲဖြစ်ကျွန်တော်တို့တွေ့ကြရမယ်ရင်ဆိုင်ရမယ်အခက်အခဲတွေအားလုံးကိုကျွန်တော်တို့ကနေတော့ကြော်လာနေမှာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်တို့လှုပ်ရှားရတော့အများကြီးတယ်ဒါပေမဲ့ကျွန်တော်တို့တော်စုလူကောင်းဆောင်ကောင်းတဲ့နောက်က team work ပေါ့လေဒီခုနကဥယျာဉ်လိုပါတဲ့ဒီလွတ်တော်ကြီးကအခုစပြီဟိုလွတ်တော်မှာကျွန်တော်တို့အားရသွားပြီလွတ်တော်အားရသွားတဲ့အခါကျတော့ကျွန်တော်တို့ခုနကအစိုးရဘွဲကိုကျွန်တော် match မှာပြောင်းမယ်အစိုးရဘွဲပြောင်းတဲ့အခါကျတော့အခုစစ်ရေးကြလုံနေပြီအစိုးရပြောင်းပြီတော့ကျွန်တော်ကစိတ်ပူတာအဲ့ဒီတရားကြီးရဲ့တရားကြီးမှာကလူကြီးပဲပြောင်းလို့မရဘူးမူကပြောင်းအောင်မယ်လူအောင်မူရောပြောင်းမှာဘာကြောင့်ကျွန်တော်အချင်းနေကိုကျွန်တော်လှုပ်လာတဲ့အခါကျတော့နှစ်ပေါင်း30လှုပ်လာတဲ့အခါကျတော့တရားစီရဲ့အချင်းများတကယ်ကိုကျွန်တော်မျှော်လင့်ရဲ့ကိမဲ့တဲ့ခြေနေမျိုးကျွန်တော်ရောက်တယ်။ဒါဟုပြောင်းဖို့ဆိုတာလည်းကျွန်တော်တို့ဖွဲ့စည်းပုံယူပြောင်းမှရမှာ။အဲ့တော့ကျွန်တော်တို့ကခုနကညီညာရေးကိုတစ်ဖက်ကမျှော်သလိုဟုတ်လား။အခုကညီညာရေးကတဝက်တစ်ဖက်ပဲကျွန်တော်ရှိသေးတယ်။အဲ့ဒီဖွဲ့စည်းပုံပြင်ရေးကတိတ်အရေးကြီးတယ်။အဲ့တော့ဒီပလက်ကြီးကိုကျွန်တော်တို့ကမပြင်နိုင်လို့ရှိရင်ကျွန်တော်ကဒီဖွဲ့စည်းပုံခေါင်းကြီးမှာကျွန်တော်ပိတ်မိနေတယ်။အဲ့ဒီဥစ္စာကိုကျွန်တော်တို့ပြင်ဖို့ကျွန်တော်ကြိုးစားမယ်။အခုဘာလို့ဒီပေါ်လေးဒေါ်စန်းစုကြီးနဲ့ခုနကဒီတမတော်ကောင်းဆောင်ဦးမေအောင်လည်းဘုရားမင်းမင်းအောင်လည်းတော့ကျွန်တော်တွေ့တယ်ပြောကြဆိုကြပြီဆိုတော့ကျွန်တော်ဦးတွေ့တာလည်းတော်လေးအသေးစိတ်တဲ့ခါကျတော့ကျွန်တော်အားရပါတယ်အဲ့တော့ဒီကြီးတာတက်ကနဲ့တက်နဲ့ကျွန်တော်တို့ကလည်းလက်နဲ့ကန်ဖွဲ့စည်းညဉ့်ညမ်းမှဖွဲ့စည်းကိုပြင်နိုင်မှမ ဖရဲပြီးတော့ရိုးလုံးနိုင်မှဒါတွေကမူတွေပေါ့အသေးသေးတွေကအဲ့ဒီခေါင်းရောက်ကကျွန်တော်တို့တွားကြရမှာပဲအဲ့တော့အဲ့ဒါတွေကိုကျွန်တော်တို့မလုံးနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့မှအဲတွားပြီးတော့ဒီလုပ်ငန်းထိခိုက်ပါတယ်နောက်တစ်ခုကအာရီလိုက်စားရေးဆိုတာလည်းဒါအာရီလိုက်စားတဲ့ကိစ္စခြားစားတယ်ဆိုတော့ကိစ္စဒါကင်ဆာပဲအဲ့ဒါကြီးကိုတော့အပြတ်ဖြတ်နိုင်မယ်အပြတ်ပြတ်နိုင်ရတော့ဒီခရူနီတွေနဲ့ကျွန်တော်တို့ကတော့ဘယ်လိုက်မှုတွေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ကရှေ့ကိုတိတ်ပြီးတော့တိုးနိုင်မှာမဖြစ်ဘူးတို့တော့လေအခုကတော့ရောင်ကြီးတွေကတန်းလာပြီပေါ့လေအဲ့ဒါလေးကမူတည်ပြီးတော့ပြုပြင်ရာရှိရာပြုပြင်ပြီးတော့ပြင်ရာရှိတာပြင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့အနာဂတ်ကအမှန်တန်လှပမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်ဥက္ကမကြီ
းဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကဲကိုစီတူအမျိုးခင်ဗျာညီကုန်းချုပ်ပြောပါအောင
်အဲရှေ့မှာဟိုတွားရမယ်ဟိုခီးလန်းကတော့ခုနကတော့ပြောသလိုပါပဲဟိုအရှိကြီးတွားရမှာပါဥပမာနမူနာတစ်ခုလောက်ကျွန်တော်ဟိုပြောလို့ရတာရှိပါတယ်အဲအခုဒီစိတ်မကြသေးခင်တုန်းကပဲပညာရေးဝန်ကြီးဌာနကနေပြီးတော့မှဒီကျွန်တော်တို့ KG ပေါ့သူငယ်တန်းပင်ရုံညွှန်းတန်းတခုကိုသူတို့ဟိုမိတ်ဆက်ပါတယ်ဒါကဟိုကလေးတွေစဉ်းစားတွေးခွန်ဉာဏ်ကိုဦးစားပေးတဲ့ပင်ရုံညွှန်းတန်းပေါ့နော်အဲဆိုတဲ့ခါကျတော့ဒီပင်ရုံညွှန်းတန်းတခုကိုပေါ်ပေါက်လာပြီးအခုဒီ9နှစ်အတွင်းမှာစူးစမ်းလိုက်တဲ့ခါကျတော့ပြီးတော့မှနောက်သူတို့အစီအစဉ်ကဘယ်လိုဆက်ပြီးတော့လုပ်သွားမလဲဆိုရင်တစ်နှစ်ပြီးတစ်နှစ်ပင်ရုံညွှန်းတန်းတွေပြောင်းသွားမယ်ဒီနှစ်မှာ KG ဆိုရင်နောက်တစ်နှစ်ဆိုရင်တန်းနောက်တစ်နှစ်ဆိုနှစ်တန်းပေါ့နော်အဲ့ဒီနည်းနဲ့သူတို့လုပ်သွားပြီးတော့မှဆရာဆရာမတွေကိုလည်းလေ့ကျင့်ပေးသွားမယ်ကလေးတွေကလည်းပင်ရုံညွှန်းတန်းအစ်စ်တိုင်းသင်သွားမှာပေါ့အဲ့တော့အခုလောလောဆယ်ကျွန်တော်စီမှာပျက်စီးနေတဲ့ပညာရေးအောက်ကနေပြီးတော့မှစဉ်းစားတွေးခေါ်ဉာဏ်ရှိတဲ့ကလေးတွေပေါ့နော်ပထမဦးဆုံးဒါသူတဲ့ဒီကလေးတွေအထက်တန်းကိုအောင်မဲ့ခုနှစ်ကကျွန်တော်တို့တွက်လိုက်ရ2028ခုနှစ်ဆိုတာကျွန်တော်တွက်မိတယ်အဲဘွေးရဖို့ဆိုရင်တော့2032ခုနှစ်တို့ပါလို့အဲ့ဒီထက်တောင်ကျော်သွားလိမ့်မယ်ဟိုပြောချင်တဲ့သဘောကတော့ကျွန်တော်တို့ဒါခီးအဝေးကြီးကိုခြစ်တက်ရအောင်မယ်ဆိုတဲ့သဘောမျိုးပါအဲ့လိုခီးအဝေးကြီးကြီးခြစ်တက်ရမယ်ဆိုတဲ့နေရာမျိုးမှာပထမဦးဆုံးအရေးကြီးတာကတော့တန်းပြီးတည်ငြိမ်ရေးကအရေးကြီးပါတယ်အခုဖြစ်နေတဲ့လက်နက်ကန်တိုက်ပွဲတွေပါလေအကုန်လုံးရပ်ဆိုင်မှုလိုပါတယ်ပြီးတော့မှငြိမ်းချမ်းဆွေးနွေးတာတွေလုပ်ရမှာပါ။ဘာဖြစ်လို့လဲဆိုတော့ဟိုစဉ်းစားကြည့်လိုက်ရင်တို့တော့စိတ်မကောင်းကြရပါ။ကျွန်တော်တို့တန်းပြီးရဲ့ဟိုလမ်းမဆက်သွယ်ရေးကိုကြည့်လိုက်ရင်ဆိုရင်လဲမန္တလေးလောက်ထိမှာပဲကျွန်တော်တို့ကရန်ကုန်နဲ့မန္တလေးလမ်းတစ်လျှောက်လောက်ပဲကောင်းမွန်မွန်သွားလို့ရတယ်။မန္တလေးကနေအထက်မြကြီးနားဘက်တွေပါလေသွားပြီးဆိုရင်လမ်းတွေကဘလို့မှမကောင်းနိုင်တော့ဘူး။ဒါတွေကငြိမ်းချမ်းမှုမရှိတဲ့ပြဿနာတွေပေါ့။ဆိုတော့အဲ့ဒီနေ့တိုင်းကျွန်တော်တို့အများကြီးရှိတယ်ဆိုတဲ့အခါကျတော့ဟိုလုတ်ပြင်းလုတ်ထိုက်ဆရာရှိတဲ့အဟာတွေကိုအခုပေါ်ပေါက်လာမဲ့ကျွန်တော်တို့အစိုးရသိနေပေါ့နော်အဲ့ဒါကိုဝိုင်းဝန်းကူညီကြဖို့လိုတယ်အဲ့ဒီထဲမှာအထူးသဖြင့်ပြည်သူတွေကလည်းပါဝင်ဖို့လိုတယ်တိုင်းပြည်တစ်ပြည်ဖွံ့ဖြိုးတိုးတက်တယ်ဆိုတာကအစိုးရတရားထဲသူ့အတူဘာမှသိပြီးတော့လုပ်လို့ရတာမဟုတ်သူကဥဆောင်မှုလောက်ပဲပေးနိုင်မှာတကယ်တကယ်ပြည်သူလူထုတွေကိုယ်တိုင်ကိုကကောင်းမွန်တဲ့အလုပ်တွေကောင်းမွန်တဲ့ဒီအကျင့်အမှုစရိုက်တွေနဲ့ဝိုင်းဝန်းပြီးပါဝင်မှသာဒီတိုင်းပြည်ဟာဖွံ့ဖြိုးတိုးတက်ပြီးတော့မှဒါကမ္ဘာလေမှာမျက်နှာတင်တဲ့တိုင်းပြည်ပြန်ဖြစ်မှာဆိုတဲ့အခါကျတော့လူလူတွေလည်းပါဝင်ပူးပေါင်းကြဖို့လိုတယ်လို့တော့ကျွန်တော်မြင်မိပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အချိန်နဲ့ပြည့်နေပြီမလို့ဒီမှတ်ချက်တင်နေပဲညီကုန်းချုပ်ပြရစေခုခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်တရားရုံးချုပ်ရှင်းနေဤဦးစန်းမောင်နဲ့မီဒီယာဆောင်မရှင်ကိုစီသူအောင်မြင့်တို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြရစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ